'cause it only serves to make me more determined to achieve my final goal.
And I'm back. 30 years, I'm seeing letter to be sure that you're going to really.ရကြတဲ့လူတွေမှာပေါ့နော်ထူးထူးခြားခြားကတော့အိုးဘို့ထောင်မှာမူရစီပြား15ပြားကျောင်းပေါ့နော်ထောင်တန်း10နှစ်ကြာခံနေရတဲ့မရွှေနဲ့ဝေကျော်ပေါ့နော်သူကအသက်16နှစ်ရှိပြီပေါ့သူ့အမှုနဲ့ပတ်သက်ပြီးတော့ဦးမင်းလွင်ဦးလေးဖတ်မိမှာပေါ့နော်သူက16နှစ်ဆိုတဲ့အခါကျတော့ဒီအမှုနဲ့ပေါ့နော်ထောင်တန်း10နှစ်သူ့တရားသူကြီးကစီရင်လိုက်တယ်သူကထောင်ထဲမှာရောက်နေတာလေ2နှစ်ရှိသွားပြီဆိုတဲ့အခါကျတော့သူ့ကိုဒီအမှုစစ်စင်ကသူက18နှစ်ပေါ့နော်ဆိုဒီ18နှစ်အွေပေါ့နော်ဒီအမျိုးသမီးရဲ့တူအနေနဲ့ဥပိုလ်ထောင်ပေါ့နော်ဒီလိုမျိုးထောင်ကြီးထဲမှာထောင်ချခံရဖို့ပေါ့နော်မြန်မာနိုင်ငံမှာဘယ်အွေချမှာသာတကယ်လူကြီးထောင်တွေကိုတရားသူကြီးအနေနဲ့ချနိုင်နေရှင့်ဘာလို့လဲဆိုဒီကလေးမလေးကပညာတန်ဖိုးထားတယ်သူကလည်းဒီဆယ်တန်းစာပေပွဲမှာသူဂုံတူးတုံးခုနေပေါ့နော်ပတိပီတိတ်ပံရဲ့စီးပွားရေးရဲ့သူကရတယ်နောက်ပြီးတော့လေသူကတက်ခွင့်ရခဲ့လို့ရှိရင်စီးပွားရေးတက်ကတူလည်းတက်ခွင့်ရချင်တယ်ဆိုတော့သူကအမျိုးသမီးလည်းဖြစ်တယ်အသက်လည်းငယ်တယ်ပညာရေးကိုလည်းတန်ဖိုးထားတယ်သူ့ဘဝပြန်ပြီးထူထောင်ရေးအတွက်ကိုသူကဒီဇိုင်းမမပေါ့နော်စူးစားကျင်စိတ်ရှိတဲ့ပုံပေါ်တယ်ဒီလိုမျိုးခြေနေမျိုးမှာမြန်မာအမျိုးသမီးငယ်တူဦးပေါ့နော်အချင်းဆောင်တွေမှာဆက်ထားတင်ပါလိမ့်ရှင့်အစရေကဘလို့ဖြစ်တင်ပါလဲ
ကျွန်တော်တို့တမှုကိုလူမှုကွန်ရက်ပေါ်မှာပါရတဲ့အခါနောက်ပြီးတော့တခါသတင်းဌာနအနေနဲ့အင်တာဗျူးတွေလုပ်ထားတဲ့ဥစ္စာတွေကိုကျွန်တော်ဖတ်ကြည့်တဲ့အခါမှာမြန်မာနိုင်ငံရဲ့မှားယွင်းတဲ့တရားစီရင်ရေးကြောင့်မနစ်နာတိုက်တဲ့သူတွေမျက်နှာပြီးတော့အခုလိုမျိုးခံစားနေရတယ်ဆိုတော့ကျွန်တော်တို့ကျင်းကျားကြားတွေ့ရတာဖြစ်တယ
်ဆက်ဆောက်ဦးမင်းလူပြောတဲ့ဒီမှားယွင်းတဲ့တရားရေးစနစ်ကခုဒီအမှုအခြေအနေမှာပါကြောင်ပါလေ။နောက်ပြော့ဒီခရီးမလေးကမှားရွင့်တဲ့စနစ်ကြောင့်ဘလို့နင်းနာမှုတွေတွေ့ရပါလ
ဲ။အမှန်ကတော့ဗျာအဲ့ဒီဖန်စီတဲ့အချိန်တုန်းကဒီမှရှင်လေးကအသက်မပြည့်သေးဘူးဆိုလို့ရှိရင်ကလေးသူငယ်ဥပဒေမှာပါတဲ့ပြဋ္ဌာန်းချက်တွေအတိုင်းသူ့ကိုစစ်ဆေးစီရင်ရမှာဖြစ်တယ်။အမှုစစ်ဆေးစီရင်နေတဲ့အချိန်ဒီမှာတော့မှအာမခံပြင်ပြီးသားမယ်လူကြီးမိဘခေါင်းဝင်တွေနဲ့လွတ်တင်နေဆိုရင်လွတ်ထားမယ်ကျင်းစာရိတ္တကောင်းနေဆိုရင်ကိုယ်ပိုင်ခံဝင်နေတော့လွတ်ထားနိုင်တဲ့အခွင့်အရေးကြီးရှိတယ်။သို့တော်လည်းပဲမူရစီဝါမှုဖြစ်တဲ့အတွက်ဆိုပြီးတော့ဒါတွေကိုတေခါအခုအချင်းကြခံနေရတဲ့သူကခံစားခွင့်မရခဲ့တာကိုကျွန်တော်တွေ့ရတယ်။နောက်ပြီးတော့တခါတရားစွဲအဖွဲ့အစည်းတွေဖြစ်တဲ့ရေဥရေရာရှိတရားသူကြီးတွေကလည်းငွေရည်နဲ့ကလေးတယောက်ရဲ့ဘဝရှိရေးအတွက်ကို10နှစ်ဆိုတဲ့ပြည်တန်ကကလေးရဲ့ဘဝတစ်ခုလုံးပြောင်းသွားနိုင်တဲ့ဥစ္စာဆိုတော့ထဲမဲ့တွက်ပင်နဲ့အခုလိုစီရင်လိုက်တာတွေကလည်းမှားယွင်းနေ။ဘာဖြစ်လို့မှားယွင်းလဲဆိုတော့ကဒီလိုမျိုးအမှုဖြစ်လာပြီဆိုလို့ရှိရင်တရားခံကိုရဲဟုတ်ရဲရနေပြီးတော့စွဲတင်ရတော့မယ့်အခါမှာဒီကောင်မလေးကိုတရားခံအဖြစ်အစာထိုးပြီးတော့ဒီမှုမှာဥပဒေဝန်ထမ်းတရားသူကြီးအစာရှိပြီဖြစ်မော်နော်ကျွန်တော်တို့မြန်မာနိုင်ငံတရားရေးစီရင်စနစ်ရဲ့လက်စားမှုတွေရဒီလိုစီရင်လိုက်တယ်လို့ပဲကျွန်တော်ကတော့မြင်ပါတယ်ခင်ဗျာ
အဲ့တော့ तू อ่ะပေါ့နော်စစောကပြောသလိုအခု16နှစ်ပေါ့နော် तू ပို့ဖို့ထောင်ထဲမှာကြာနေတာ2နှစ်ရှိပြီဆိုတော့ तू စထောင်ချခံတော့16နှစ်ပေါ့နော်16နှစ်အရွယ်အမျိုးသမီးငယ်မျိုးသားနေတွေကိုပေါ့နော်မြန်မာနိုင်ငံရဲ့တရားရေးစနစ်ရစီရင်တဲ့အခါမှာတမတ်တမတ်ကြကြပေါ့နော်ဒီလူငယ်တွေရဲ့ရှေ့ရေးကိုလည်းရှေ့ရှုပြီးတော့ဘလို့ဥပဒေရစီရင်ထုံးနေရှိပါလဲ
ဘလို့ဥပဒေရစီရင်ထုံးနေရှိတယ်ဆိုတော့ကအခုကျွန်တော်တို့ကလေးသူငယ်ဥပဒေပေါ်လာတဲ့အခါမှာတော့ကလေးသူငယ်မှုကြီးနေကိုစစ်ဆေးစီရင်တဲ့အခါမှာကလေးသူငယ်ဥပဒေမှာပါတဲ့ပြဋ္ဌာန်းချက်တွေအတိုင်းလိုက်နာစစ်ဆေးစီရင်မှုလိုတာပေါ့နော်နောက်ပြီးတော့တခါကလေးသူငယ်အကျဉ်းသားတွေကိုလူကြီးအကျဉ်းသားတွေနဲ့ရောထားလို့မရတဲ့တည်ထန့်ထားရမယ်အဲ့ဒီဥစ္စာကလည်းကျွန်တော်ဘဝပြည်မှာကအဆောက်အုံတွေကပြည့်ပြည့်စုံစုံမရှိတဲ့အခါကျတော့ကလေးတွေကလည်းလူကြီးတွေနဲ့ပဲရောနေရတယ်စာပင်ဖို့ဆိုတာတော့မှဒီတောင်ပိုင်းတွေတောင်မူတွေကထောက်ကူပေးလို့သာယခုလိုမျိုးစတင်ပြီးနိုင်တဲ့အခြေအနေမျိုးဖြစ်တာပေါ့နော်အမှန်တော့မျိုးသမီးတွေဆိုလို့ရှိရင်မျိုးသမီးလေးချင်းကဏ္ဍကြောင်တွေမျိုးသမီးဂျီဟာတွေဒါတွေကိုပို့ပြီးတော့မှကလေးတွေရဲ့ဘဝတိုးတက်ကောင်းမှုအတွက်သင်တန်းနေတော့လကောင်းကျောင်းနေတော့လကောင်းဆက်လက်ဓာပြီးနိုင်အောင်ဆောင်ရွက်ပေးရမှာဖြစ်တယ်အဲ့ဒီလိုမျိုးမလုပ်ပေးနိုင်ပဲနဲ့အခုကတော့အိုးဘိုအချင်းထောင်နေမှာမှရောက်မှသာစာမေးပွဲလေးဖြေနိုင်တဲ့ကိစ္စတစ်ခုလိုမျိုးလဲဆောင်ရွက်ပြီးတာကတော့သိတော့မဟုတ်ဘူးလို့ကျွန်တော်ကမြင်ပါတယ်ခင်ဗျအ
ဲ့တော့ဒီလူငယ်တွေကိုပြည့်မှုကျူးလွန်လို့အချင်းချတဲ့အခါမှာလူငယ်တင်တန်းကျောင်းတွေမြန်မာပြည်မှာရှိတယ်လို့တော့ကြားရပါတယ်ဥပမာညှက်ဝဆန်းလို့ပေါ့နော်ဒီနေရာမှာဘာဖြစ်လို့အမျိုးသမီးလေးကိုပေါ့နော် လူငယ်တင်တန်းကျောင်းကြီးရှိရနေဘာဖြစ်လို့ဥပုထောင်မနော်လူကြီးထောင်ကိုနှစ်ရှိထောက်တန်းဆယ်နှစ်ဆိုတာသွားသွားပြောတယ်ပဲသူ့ဘဝရဲ့အကောင်းဆုံးချိန်တည်းပါသွားပြီပေါ့နော်ဒါအားလည်းကြခံရတဲ့တတိခံကလည်းဘာပဲဆိုတော့ဒီပေါ့နော်မူရစီပြား15ပြားနဲ့ဆိုတဲ့အခါကျတော့ဒီလိုမျိုးမူရစီနဲ့နှစ်ပတ်သက်ပြီးတော့စီရင်ထုံးနေမှာတောက်စီပြားလေးတွေ့တာနဲ့ပေါ့နော်ဆယ်နှစ်ဆိုတာဟာတော်တော်လေးကိုကာလရှိတယ်လို့ဆိုရမှာပေါ့နော
်။ဘဝလူငယ်တွေဆိုလို့ရှိရင်တော့ဘဝကြီးတစ်ခုလုံးကိုကျောင်းရံလမ်းလိုက်တူပြောင်းလဲသွားနိုင်နေကာလ
။ဟုတ်ကဲ့။အဲ့တော့တရားသူကြီးကဘယ်လိုမျိုးဒီအမှုကိုစစ်ဆေးပြီးတော့ပေါ့နော်။ဒီလိုမျိုးဆယ်နှစ်အထိချနိုင်လို့တဲ့ဆုံးဖြတ်ချက်ရောက်လာတဲ့ပေါ့နော်။ဥမင်းလေးကနည်းနည်းတုံ့တက်ပြပါလားလက်ရှိတရားရေးစနစ်ပေါ်အခြေခံပြီးတော့ပေါ့နော
်။ဥပဒေအမှန်တိုင်းတုံ့တက်မယ်ဆိုလို့ရှိရင်တော့အဲမပြည့်သေးတဲ့ကလေးအရွယ်လေးဖြစ်တယ်။နောက်ပြီးတော့ပထမအချိန်ကျူးလွန်တာလည်းဖြစ်တယ်။ကလေးရဲ့အနာဂတ်ဒီမှာပြည့်စည်ဖို့အတွက်တင်းတင်းနဲ့ပြစ်ဒဏ်မယ်ချမှတ်ပေးရမယ်ဆိုတာကိုကျွန်တော်တို့ဒီကလေးသူငယ်ဥပဒေဒီမှာအတိအမြင်ပြဋ္ဌာန်းထားတာဖြစ်တယ်။သို့တော်လည်းပဲယခုအမိန့်ချလိုက်တဲ့တရားရုံးကပြဋ္ဌာန်းချက်တွေညွှန်ကြားချက်တွေကိုလည်းလိုက်နာပြီးဆောင်ရွက်ခဲ့ဟန်မတူ။အဲဒါကြောင့်လည်းအခုလိုမျိုးဆယ်နှစ်အထိဖြစ်လာတဲ့အခြေအနေမျိုးဖြစ်တယ်လို့ကျွန်တော်တို့မြင်တယ်။အဲတော့မူရင်းစီကဖမ်းမိရင်ဖမ်းမိတဲ့အတိုင်းဒါပေါ်မှာစီပြားတစ်ထောင်လောက်မိတယ်တစ်ထောင်လောက်မိတယ်ဆိုလို့ရှိရင်တော့ထောင်တန်ဘလောက်၃၄ပြား၁၀ပြားလောက်မိတယ်ဆိုလို့ရှိရင်ထောင်တန်ဘလောက်အဲ့ဒီလိုမျိုးလဲသတ်မှတ်ထားတဲ့သတ်မှတ်ချက်တွေလည်းရှိပါတယ်သို့တော်လည်းပဲဒီကိစ္စမှာကတော့ကျွန်တော်ထင်တာရဲရဲဥရိဝဏ္ဏရဲတရားသူကြီးရဲဒီကိစ္စရမြန်သူတို့လက်ထဲကလွင့်ရင်ပြီးပြီညနေလဲဂေပြည့်စီရင်လို့ပဲဒီလိုနင့်လာသွားတယ်လို့ကျွန်တော်ကတော့မြင်ပါတယ်ခင်ဗျာ
အဲ့တော့ဆက်ဆောက်ဦးမင်းလူလူရှင်းပြတယ်လို့ပေါ့နော်ဒီကလေးကလေထောင်ချစဉ်မှာဒီအသက်18နှစ်တွေ့တဲ့ဆေးပြားလည်း15ပြားနောက်ပြောလေတကယ်ကယ်လို့လေလုတ်တဲ့ဆိုင်မှာတွေ့ရတဲ့ဆေးပြားပေါ့နော်သူကအဲ့ဒီနေရာမှာရှိနေလို့တာပေါ့နော်တကယ်ကယ်တော့သူကဖိပြားတွေရဲ့ပိုင်ရှင်နဲ့မဟုတ်
ဘူးဟုတ်တယ်ပိုင်ရှင်ရလို့နေတယ်ဟုတ်တယ်
နောက်တစ်ခုကဒီကလေးမလေးကအခုထေတန်းစံမှုပဲဖြေတဲ့နေရာမှာလေထောင်ထဲမှာသူစာချက်ပြီးတော့ဖြေတဲ့နေရာမှာဂုံတူး၃ခုတောင်ထွက်တယ်ဆိုတဲ့အခါကျတော့ဒီကလေးမလေးရဲ့ဒီဘဝပေါ့နော်ပြန်နေထူထောင်ရေးအတွက်သူ့မှာလေဆန္ဒလေးရှိတဲ့အခါကျတော့အဲ့ကကျတော့နိုင်ငံတော်အနေနဲ့အကောင်းဆုံးကလေးမလေးရဲ့ဘဝကိုဘယ်လိုပြန်လဲမြင့်တင်ပေးနိုင်မလဲရှင
်အဲ့ဒီလိုမျိုးဖြစ်ဖို့အတွက်ဆိုလို့ရှိရင်တော့မျက်နာတဲ့ရှုံးလေးဝင်းကြော်ဖက်ကနေပြီးတော့အကျိုးဆောင်လိုက်ပြီးမြရှေ့နေဒီကနေပြီးတော့နိုင်ငံတော်သမရစီအတနာခံစားတင်မဲဆိုလို့ရှင်တော့ဒါဖြစ်လာနိုင်တဲ့အခြေအနေမျိုးရှိတာပေါ့နော်ပြည်ထောင်ချာစီရန်လည်းအသက်ပြည့်သေးတဲ့ကလေးသူငယ်ဖြစ်တဲ့နော်နောက်ပြီးတော့စစ်ဆေးစီရင်ထားတဲ့စီရင်ချက်ကလည်းပြည်မှုနဲ့မလိုက်အောင်ပြင်းထန်လို့နဲ့ဒါတွေကိုရှော့ပေါ်စဉ်းစားပြီးတော့ဒီကလေးရဲ့နှောင်ရည်ဒီမှာဆက်လက်ပြီးတော့ကောင်းမွန်သွားဖို့အတွက်အတနာခံစားတင်ပြီးလို့ရှင်လူငင်းချမ်းသာကုန်းနဲ့လှုပ်ပေးပါဆိုလို့ရှင်တော့ဒါတမရမှာတော့ဒီလွတ်နိုင်တဲ့အခွင့်အာဏာရှိတော့ဒါတော့ဖြစ်နိုင်တယ်လို့ကျွန်တော်မြင်ပါတယ်။အဲတော့ဥပဒေတက်ချွန်နားလေတဲ့သူတို့ကနေပြီးတော့အမှုကိစ္စကိုအသေးစိတ်ပြန်လေပြီးတော့သုံးသပ်ပြီးတော့မှဒါလျှော့ပေါ့ပြီးသေးနေဆိုတဲ့အကြောင်းပြပြီးတော့အတနာခံစားတင်နေဆိုလို့ရှိရင်တော့ဒီကိစ္စကနိုင်ငံတော်သမ္မတရဲ့ငင်းညာမှုနဲ့လူငင်းချမ်းသာခွင့်ရနိုင်တယ်ပြန်လေလွတ်လာနိုင်တယ်လို့ကျွန်တော်မြင်ပါတ
ယ်။မတ်ရှင်လေဝေချောကလည်းသူ့အနေနဲ့စီးပွားရေးတက္ကသိုလ်ဆက်တဲ့ချိန်နဲ့ဆိုတဲ့ခါကျတော့သူ့ကိုစားပေါ့နော်သူစီးပွားရေးတက္ကသိုလ်ဆက်တဲ့နိုင်မှုဘယ်ရှိနေရဲ့အတင်းကဆောင်ရွက်ပေးနိုင်မယ်ဆိုကျွန်တော်တို့စောင့်ကြည့်ရမှာပေါ့နော
်အဲဒီရှိနေကွန်ရက်အတင်းကိုဆက်သွဲပြီးတော့အကူကြီးတောင်းနေဆိုလို့ချင်းလို့ရှိနေကွန်ရက်ကသူကလှက်လေလေးနဲ့အကူကြီးပေးမယ်လို့ပဲကျွန်တော်ပြော
Cause it only serves to make me more determined to achieve my final goal. And I come back even stronger, not a novice.